Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Radio American တန်တန်းနဲ့2020 November 18ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံမကင်းမနက်6:00ကနေ9:00ထိလိုင်းမီတာ2440နဲ့51၊လိုင်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးဆက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူပြောပြပေးပါမယ်။COVID-19 ကရောက်တာကာကွယ်ဆေးရဖို့ကမ္ဘာတစ်လွှာစူးစမ်းနေကြချိန်မှာပဲ American ချိဆိုင် Moderna ဆေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာ 94.5 ရာခိုင်နှုန်းထိရောက်မှုရှိတာတွေ့ရတယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ် American ဆိုးရကျန်းမာရေးဌာန NIH ရဲ့ကူးစက်ရောဂါဆိုင်ရာဌာနနဲ့လက်တွဲပြီးကာကွယ်ဆေးထုတ်လုပ်နေတဲ့ Massachusetts ပြည်နယ်ချိဆိုင် Moderna ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးကိုလူတွေနဲ့စမ်းသပ်နေတဲ့နောက်ဆုံးအဆင့် Phase 3 အတွက်လူပေါင်း3000နဲ့စမ်းသပ်နေတာဖြစ်ပါတယ်။နောက်ဆုံးအဆင့်စမ်းသပ်မှုမှာရောက်နေပြီဖြစ်တဲ့ဒီဆေးဟာ COVID-19 ရောဂါအတွက်ကာကွယ်နိုင်စွမ်းရှိတာတွေ့ရကြောင်း Moderna အမှုဆောင်အရာရှိချုပ်ကသတင်းထုတ်ပြန်ခဲ့တာပါ။ Moderna စမ်းသပ်နေတဲ့ကာကွယ်ဆေးဟာအလားအလာရှိတဲ့ဒုတိယမြောက်ကာကွယ်ဆေးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း American အခြေစိုက် Pfizer နဲ့ Germany က BioNTech တို့ပူးတဲ့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးဟာရိုင်းနှုန်း90ကျော်ထိရောက်မှုရှိတယ်လို့ကြေညာခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းမော်ဒါနာကာဝယ်ဆေးအလားအလာကောင်းတဲ့သတင်းတွေ Twitter ကနေရေးပါတယ်။နောက်ထပ်ကာဝယ်ဆေးတစ်မျိုးရပြီဖြစ်ကြောင်းနဲ့ဒီတစ်ခါရတဲ့မော်ဒါနာကာဝယ်ဆေးက95ရာခိုင်နှုန်းထိရောက်မှုရှိတာဖြစ်ပြီးသူ့လက်ထက်မှာပဲတရုတ်ကလာတဲ့ကာယောဂါအဆုံးတတ်သွားစေနဲ့ထူးခြားတဲ့တွေ့ရှိချက်တွေဖြစ်ကြောင်းဖော်ပြထားပါတယ်။ရဲကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကလည်းဒုတိယမြောက်အလားလာကောင်းတဲ့ကာကွယ်ဆေးရပြီဆိုတဲ့သတင်းကြောင့်မျှော်လင့်ချက်တွေထားလာနိုင်ပြီဖြစ်ပေမဲ့လနဲ့ချီဆောက်ရအောင်မှဖြစ်တာကြောင့်ဒီရောဂါပိုးမကူးဆင်အောင်နှာခေါင်းဆီးတက်တာနဲ့လူချင်းခက်ခွာခွာနေတာတွေဆက်ပြီးလှုပ်ဆောင်ကြဖို့အတွက်ပန်ကြားခဲ့ပါတယ်။ COVID-19 အတွက်အလားလာရှိတဲ့ကာကွယ်ဆေးနောက်တစ်မျိုးရလာတာကိုအားပေးကြိုးဆိုပေမဲ့ဒီဆေးနဲ့ပတ်သက်ပြီးအချက်လက်တွေအခုတည်းပိုးပြီးသိရဖို့လိုနေသေးတယ်လို့ကမ္ဘာတစ်လုံးဒီရောဂါကူးစက်မှုကလည်းထပ်ပြီးတိုးလာနေတဲ့အတွက်ဒီချိန်မျိုးမှာမပေါ့ဆကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကတည်ပြလိုက်ပါတယ
် This is not the time for complacency
ဒီချိန်ကဒီရောဂါအတွက်စိတ်ချပြီးဒီချိန်နဲ့နေရမယ့်အချိန်ဟုတ်ပြီးကြောင်းပြောသွားတာပါဒါပြင် COVID-19 ကာကွယ်ဆေးနဲ့ပတ်သက်တဲ့သတင်းကောင်းတွေအတွက်အားပေးကြိုဆိုတာနဲ့ဒီချိန်ထဲမှာပဲလာမယ့်လတွေအတွင်းရရမယ်ဒီဆေးတွေနဲ့ပတ်သက်ပြီးဆက်ပြီးသတိထားဖို့လိုအပ်ကြောင်းနဲ့အခုချိန်မှာနိုင်ငံအများပြားမှာအထူးသဖြင့်ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာဒီရောဂါကူးစက်မှုနှုံတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဆနစ်တွေမနိုင်မနှင်းဖြစ်လာနေတဲ့အတွက် WHO ကအထူးစိုးရိမ်ကြောင်းပြောပါတယ် American ဆေးကုမ္ပဏီ Moderna ကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာရန်နှုန်း90ကျော်ထိရောက်ကြောင်းကြေညာခဲ့တာအတွက်ဂျနီဗာမှာချင်းပါတဲ့ WHO သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒီကုမ္ပဏီကရောပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့ Pfizer နဲ့ BioNTech တို့ရဲ့ကာကွယ်ဆေးတွေကပါထိရောက်မှုအတိုင်းအတာကြီးမားကောင်းမွန်တာအတွက်တိတ်ကိုအားပေးခုံနေတယ်လို့ WHO သုတေသနပညာရှင်တွေရဲ့အကြီးအကဲကပြောပါတယ်။ဒါပေမဲ့ဒီဆေးတွေဟာကာကွယ်နိုင်စွမ်းရှိတဲ့ကာလအပိုင်းခြားတုံ့ပြန်နိုင်စွမ်းနဲ့အသက်အရွယ်လိုက်တည့်ရောက်မှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေရှိနေသေးတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာအတွက်ထိန်းချုပ်နိုင်ဖို့ပြည်내အစိုးရတွေနဲ့မြူနစ်ပယ်အရာရှိတွေကစီးပွားရေးလုပ်ငန်းတွေအတွက်ကန့်သတ်မှုတွေပြန်ပြီးချမှတ်နေချိန်မှာပဲနိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးကင်တွယ်ဖို့တနင်္လာနေ့မှာလှုပ်ဆောင်နေပြီဖြစ်ပါတယ်။မစ္စတာဘိုင်ဒန်နဲ့ကမ်မလာဟဲရစ်တို့ဟာမစ္စတာဘိုင်ဒန်ရဲ့ဌာနဒလဝဲပြည်နယ်ဝယ်လ်မင်တန်မြို့မှာစီးပွားရေးဆိုင်ရာအကြံပေးတွေနဲ့တွေ့ဆုံပြီးသူ January 20ကျန်းသက်စာကျင်းဆိုပြီးနောက်ပိုင်း46ဆမျက်သမ္မတတာဝန်ယူချိန်မှာသူ့အစိုးရအဖွဲ့အနေနဲ့စီးပွားရေးကိုဘယ်လိုကင်တွယ်မယ်ဆိုတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။ Mr. Biden ဟာ American စီးပွားရေးပြန်ပြီးနလန်းထူလာစေဖို့နဲ့ရေရှည်အတွက်ပိုးပြီးကောင်းမဲ့လှုပ်ဆောင်မှုမျိုးတွေပါဝင်တဲ့အစီအစဉ်တွေကိုချပြဖို့ရှိတယ်လို့သူ့မဲဆွယ်အဖွဲ့ကပြောပါတယ်။ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ရဲ့ဆေးကြခီးစံအတွင်းပထမဆုံးတွေ့ရောက်တဲ့ပြင်သစ်နိုင်ငံမှာဝန်ကြီးပွန်ပေယိုဟာတနင်္လာနေ့ကပြင်သစ်သမ္မတအီမန်နျူရယ်မေခရွန်နဲ့တခြားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဝန်ကြီးပွန်ပေယိုဟာပြင်သစ်သမ္မတနဲ့ရောနိုင်ငံခြားရေးဝန်ကြီးယာအီဖ်လက်ဒရန်နဲ့ပါတွေ့ဆုံပြီးအကြံဖက်ဝါရာဇဲတက်ဖြည့်ရေးနဲ့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ ဝန်ကြီးပေါ်မီယိုဟာအဓိကပြင်းထန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်
Mon homologue, c'est Mike Pompeo. Est-ce qu'il faut le voir
en ce moment? Oui, parce qu'il y a un peu de temps. Il 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 y a un peu de temps.တင်းနဲ့ဆက်ဆံရေးဆိုင်ရာလို့ကိစ္စရဲ့အများပြားအတွက်ပြင်သစ်အမေရိကန်နှစ်နိုင်ငံဆွေးနွေးဖို့လိုအပ်နေတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကဆွေးနွေးပွဲမစခင်မှာပြင်သစ်ဘာသာနဲ့ပြောသွားတာပါဝန်ကြီးပေါ်ပီယိုဟာအခုခေတ်စဉ်အတွင်းတူရကီနိုင်ငံမှာဘာသာရေးခေါင်းဆောင်နဲ့တွေ့ဆုံမှာဖြစ်တယ်လို့ဂျော်ဂျီယာ၊အစ္စရေး၊ UAE ၊ကာတာနဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုပါတွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်
အမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 98.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်းမြန်မာနဲ့ဒေတာတွင်သတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာလာမယ့်သတင်းပတ်တွေအတွင်းကိုဗစ် -19 အတည်ပြုလူနာရေးအတွက်တိုးလာနိုင်တာကြောင့်ပြည်သူတွေကြားသတိထားကြဖို့နိုင်ငံတော်အထင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတနင်္လာနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ
်ဒီအပတိတိုင်းမန္တလေးတိုင်းအဘကိုတိုင်းတို့မှာယောဂပြန့်ပွားမှုတွေလည်းရှိလာပါတယ်။ရန်ကုန်ကတော့အလုံးနဲ့သိပြီးသားပါရန်ကုန်ကတော့အများဆုံးပေါ့နော်။ဒီအပြင်ဒီတိုင်းသုံးတိုင်းမှာလည်းယောဂပြန့်ပွားမှုအနေနဲ့တက်လာတဲ့သဘောရှိပါတယ်
။တနင်္လာနေ့နောက်ဆုံးရစီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ် -19 အတည်ပြုလူနာ 9,000 ကျော်ရှိပါတယ်။တနင်္လာနေ့အထိကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 1,599 ဦးရှိပြီးဆေးရုံဆင်းသူအရေအတွက်က 9,399 ဦးထိရှိသွားပါပြီ။ဒါကြောင့်မြန်မာနိုင်ငံမှာကိုဗစ်ရောဂါဆက်လက်ကူးစက်မှုခံယူနေရသူ 10,000 ကျော်ရှိနေသေးပါတနင်္ဂနွေလို့အတိုင်းအတာနဲ့ကိုဗစ် -19 ဆက်ဆေးပြီးသူပေါင်းက 9,000 ကျော်ရှိပါတယ်။ကိုဗစ် -19 ကြောင့်သေဆုံးမှုတွေထဲမှာရောဂါအခံရှိသူတွေလည်းများလာကြောင်းပြည်သူတွေအနေနဲ့ကျန်းမာရေးဂရုစိုက်ကြဖို့တိုက်တွန်းသလိုကျန်းမာရေးစနစ်ရဲ့အားနည်းချက်တွေကိုအစိုးရဘက်ကပြုပြင်နေပါတယ်လို့လည်းဒေါအောင်ဆန်းစုကြည်ကကိုဗစ် -19 အခြေအနေဆိုင်ရာအစီရင်ခံချက်မှာထည့်သွင်းပြောဆိုသွားပါတယ်။ဒါအပြင်ကိုဗစ် -19 ကပ်ဘေးကာလအတွင်းအခြေခံလူလူကြားအသေးစားချင်းငွေပြန်လည်ပိတ်ဆက်မှုကိုဆိုင်းငံ့ပေးနိုင်ရေးရခိုင်ရန်ကုန်နဲ့ပဲခူးတိုင်းတို့မှာစောင့်ရွက်မဲ့အစီအစဉ်ကိုလည်းဒေါန်ဆန်းစုကြည်ကရှင်းပြပါတယ
်။ဩဗီဒီယိုကပြန်ပွားမှုလည်းအများဆုံးဖြစ်ပြီးတော့လူဦးရေလည်းများတဲ့ပြည်နယ်တစ်ခုနဲ့တိုင်းတစ်ခုကိုကျမတို့ရွေးပြီးတော့အဲ့ဒါတော့ရခိုင်ရဲ့ပဲခူးရဲ့ရန်ကုန်ရဲ့ပေါ့နော်။ရွေးပြီးတော့အဲ့ဒီမှာဆိုလို့ရှိရင်အဲ့ဒီဟာဒီအသေးစားငွေချေးအဖွဲ့စီးတွေကိုကျမတို့အစိုးရအဖွဲ့နဲ့ညှိပြီးတော့ပြည်သူတွေအနေနဲ့ပြန်ပြီးတော့ဆက်မဲ့ပြည်သူတွေအနေနဲ့ဆိုင်ကပေးဖို့ဒီကြွေးပြန်ပြီးတော့ဆက်ချင်ကိုဆိုင်ကပေးဖို့အစီအစဉ်ကိုကျွန်တော်ဆက်ပြီးတော့ဆောင်ရွက်နေပါတယ်
။အခု၄ချိန်မြောက်အဖြစ်အခြေခံလူမှုအတွက်ထောက်ပံ့မှုမှလည်းလူစုလူဝေးမဖြစ်စေဖို့နဲ့မရဘူးဆိုရင်တိုင်ကြားနိုင်တဲ့ဌာနတွေကိုတိုင်ကြားကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံရတဲ့ရိုဟင်ဂျာဒုက္ခသည်တွေစိုးရင်စွာထိုင်နေပြန်နိုင်ရေးအတွက်ဂျပန်အစိုးရကမြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်ပါမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာဂျပန်တပ်အမတ်ကြီးအိုက်တိုနာအိုကီကပြောဆိုလိုက်ပါတယ်။မြို့တော်ဒါကာကမီယာပါတပ်နယ်စစ်တပ်အရာရှိတွေလေ့ကျင့်ပေးတဲ့ကာကွယ်ရေးဆိုင်ရာကောလိပ်မှာဂျပန်နဲ့ဘင်္ဂလားဒေ့ရှ်နှစ်ပေါင်း90ချစ်ချည်ရင်းနှီးမှုခေါင်းစဉ်နဲ့ဂျပန်တပ်အမတ်ကြီးကအွန်လိုင်းကနေဟောပြောပို့ချမှုအတွင်အမေအဖြေကန္ဓာမှာအခုလိုပြောဆိုသွားတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လက်နက်ကိုင်တပ်ဖွဲ့များရဲ့သတင်းဌာန ISPR ကနိုဝင်ဘာလ12ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ဂျပန်ကမြန်မာစုရိုက်နဲ့ဆက်သွယ်ပြီးရိုဟင်ဂျာတွေစောင့်စွာထိုင်နေပြန်နိုင်ရေးအတွက်ဆောင်ရွက်မယ်လို့တန်အမတ်ကြီးနာအိုကီကဖြေခဲ့တာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုဥရောပနိုင်ငံတွေနောက်အရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေလိုနိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့နောက်တစ်ဆင့်အနေနဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းစဉ်စတင်ဖို့အရေးကြီးတယ်လို့လည်းတန်အမတ်ကြီးကရည်ညွှန်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ပဲခိုးလုံရတဲ့တိတ်ငြိမ်ချတဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူဆောင်ရွက်နေပေမဲ့အစီအစဉ်ကအထမမြောက်သေးပါဘူး။ မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်တင်မခံပါဘူးရှင်။အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာအခုနောက်ဆုံးတစ်ကြော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့အဆိုးဆုံးအခြေအနေကိုကြော်လွန်သွားပြီလို့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဆာရင်ဒါဂျန်ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ
်။မပေးချိပါလေတော့ absolute numbers နဲ့ परेशान होने की इतनी बात नहीं है। मैं definitely आपसे कह सकता हूं
ဆိုးဆုံးအခြေအနေကြော်လွန်သွားပြီဆိုတာကိုအတိအကျပြောနိုင်ပါတယ်။အခုကူးစက်မှုကဖြည်းဖြည်းချင်းကျဆင်းလာနေပါပြီလို့ဝန်ကြီးဂျာအင်းက Rider 3 Agency ရဲ့မိဖက် ENI သတင်းဌာနကိုဖြေကြားခဲ့တာပါ။ဒီပြောဆိုချက်ဟာဆိုရင်အသွားလာကန့်တပိတ်ပင်မှုထပ်လုပ်မယ်အရေးစိုးရိမ်ချက်တွေကိုပယ်ချလိုက်တာလည်းဖြစ်ပါတယ်။တမန်တော်မိုဟာမက်ကတ်တွန်းရုပ်ပြောင်ကိုပြင်သစ်မှာထပ်မံထုတ်ဝေတာကိုစန့်ကျင်တဲ့အနေနဲ့ပါကစ္စတန်မှာထောက်မြင့်ချီတဲ့အစ္စလမ်ဘာသာရေးအယူဆွဲပြင်းထန်သူတွေစုဝေးဆန္ဒပြတာကြောင့်မြို့တော်အစ္စလမ်မာဘတ်အဝေးအချက်အချာအဝေးပြေးလမ်းမကြီးကိုဒုတိယမြောက်နေ့အဖြစ်တနင်္လာနေ့မှာလုံခြုံရေးတပ်ဖွဲ့တွေကအဝင်းအထွက်ပိတ်ဆို့ထားပါတယ်။ TLP လို့ခေါ်တဲ့လက်ရအစွန်းရောက် Tariq E. Lakhbhai ပါကစ္စတန်အဖွဲ့ကထောက်ခံသူ 9,000 လောက်ကမြို့တော်အနီးရာဝါဖန်ဒီမြို့မှာတနင်္ဂနွေနေ့ကစုဝေးခဲ့ကြပြီးအစ္စလာမဘတ်ကပြင်းထန်တန်ရုံထိချီတက်ဖို့ပိုင်ဖြတ်ထားကြောင်းဥဆောင်သူတွေနဲ့မျက်မြင်တွေ့သူတွေကပြောပါတယ်။စုဝေးချီတက်ကြသူတွေကပြင်းထန်ဆန့်ကျင်ရေးကြွေးကြော်ခဲ့ကြသလိုပြင်းထန်တန်အမတ်ကြီးကိုနှင်ထုတ်ဖို့လည်းတောင်းဆိုကြပါတယ်။ပါကစ္စတန်အာဏာပိုင်တွေကထောင်နဲ့ချီတဲ့အဓိကယုံနှိမ်နင်းရေးရဲတပ်ဖွဲ့နဲ့အရန်တပ်ဖွဲ့ဝင်တွေကိုချထားသလိုမြို့တော်တွင်းကိုဆန္ဒပြသူတွေဝင်လာမဲ့အရေးတားဆီးတဲ့အနေနဲ့အချက်အချာကျတဲ့မြို့အဝင်တွေမှာကွန်တိန်နာကြီးတွေလည်းချထားပါတယ်ဗီယိုရီမြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနစ်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေဆက်သွယ်မိ мян ခန်းတွေနဲ့အပတ်စဉ်ခန်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်
။ရေကောက်ပွဲမှာသူဆိုးနေကြောင်းဝန်ခံပြီးဂျိုးဘိုင်ဒန်ကိုအတိမတ်ပြုတောင်းဝန်လွှဲပြောင်းမှုသမ္မတထရမ့်ကငြင်းဆန်နေမှုဟာ COVID-19 ကရောဂါဆိုင်ရာကာကွယ်စောင့်ရှောက်မှုလုပ်ငန်းတွေမှာဟန့်တာဖြစ်နေကြောင်းအမေရိကန်ထိပ်တန်းကျန်းမာရေးတောင်းဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဖီဝီဒရင်းအောင်ကင်ဘရန်ဒမီယာပေပိုရာဒရင်ဟွာကိုကျွန်တော်အောင်မြတ်သူကတင်ပြပါပါ။မေဂန်ပီအောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ပြီးမြင့်တက်လာနေချိန်ယောဂကာကွယ်ထိန်းချုပ်ရေးကိုအထောက်အကူဖြစ်စေဖို့နိုင်ရပြီလို့ကြေညာထားတဲ့ဒီမိုကရက်ဂျိုးဘိုင်ဒန်ရဲ့အရာရှိတွေလက်ထဲအဓိကကျတဲ့သတင်းချက်လက်တွေကိုသမ္မတဒေါ်နယ်ထရမ့်ဘက်ကလွှဲပြောင်းပေးရခြင်းမရှိသေးဘူးလို့ဆက်မရီတောင်ဝန်ရှိသူတွေကတင်းနှင်းလူတွေကပြောကြားခဲ့ပါတယ်။ဗိုက်တန်ရဲ့ COVID-19 အကြံပေးတစ်ဦးဖြစ်တဲ့ဒေါက်တာအထိုးဂဝန်ဒီက ABC သတင်းဌာနကိုပြောကြားရမှာ
It is in the nation's interest that the transition team get
ကကွေစီဖြန့်ချီရေးအစီအစဉ်တွေကိုနားလည်ဖို့သူတို့ကိုဘယ်မှာတူတော်ထားတယ်ဆိုတာတွေသိဖို့လက်အိနဲ့နှာခေါင်းစည်းမျက်နှာပုံအရေးအတွက်ဒီဘလောက်များရှိလဲစာတွေကို transition team လို့ခေါ်တဲ့ဗိုက်တန်ရဲ့အရာရှိတွေသိထားဖို့လိုအပ်ပါတယ်ဒီအပတ်တည်းအချက်အလက်တွေမပေးသေးတာဟာတိုင်းပြည်ရဲ့အချိုးစီးပွားကိုချိန်ချောက်တာပါပဲပေးပို့ရမယ့်အချက်အလက်တွေအများကြီးပါနောက်ဆုံးချက်ကြည့်တော့ကျွန်တော်တို့စောင့်မနေနိုင်ဘူး။ပြီးခဲ့တဲ့နိုဝင်ဘာ3ရက်ောက်ပွဲမှာသူ့အပေါ်မဲမတမာမှုတွေရှိခဲ့တယ်လို့သမ္မတထရမ့်ကဆွတ်ဆွဲပြီးဥပဒေကြောင်းရနီလန်းရှာနေချိန်မှာအခုလိုရွေးကောက်ပွဲရှုံးနေမှုကိုလက်ခံဖို့ငြင်းဆိုရသလိုသူ့အဆိုအဖွဲ့ရဲ့ဘိုင်ဒန်ရဲ့အရာအရှိတွေပူးပေါင်းဆောင်ရွက်မှုကိုလည်းသမ္မတထရမ့်ကတားဆီးထားတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ COVID-19 တက်ဖြစ်ရေးအဖွဲ့ဝင်လည်းဖြစ်ထိပ်တန်းကူးစက်ရောဂါကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာအန်တိုနီဖောက်ဆယ်ကတော့ CNN သတင်းဌာနကိုပြောကြားရမှာခုချိန်ကစပြီးဘိုင်ဒန်ရဲ့အဖွဲ့နဲ့ပူးပေါင်းလုပ်ကြတာပိုကောင်းတယ်လို့ဆိုပါရယ်။သူကိုယ်တိုင်လည်းသမ္မတ60ရဲ့အာဏာလွှဲပြောင်းရေးဖြစ်စဉ်တွေမှာဖြတ်တန်းခဲ့ရသူတူဖြစ်ပါရယ်။သူကအာဏာလွှဲပြောင်းနဲ့ပတ်သက်ပြီးအခုလိုပြောပါရယ်။ဖြတ်တန်းရမယ့်အာဏာလွှဲပြောင်းရေးဖြစ်စဉ်မှာတိမ်တိမ်မွေးမွေးနဲ့သတင်းချက်လက်လွှဲပြောင်းပေးရအရေးကြီးပါရယ်။ဒါလက်စကန်ပြေးပွဲမှာမိတို့ကိုလွှဲပြောင်းပေးသလိုပါပဲ။ပြေးတာကိုကမရချင်သေးဘူး။ဒါပေမဲ့အခြားတယောက်ကိုလက်ဆင့်ကမ်းလိုက်ရတယ်။အဓိကကမိတို့ဆက်ရွေ့နေဖို့ပါပဲလို့ပြောတော့တာပါ။လာမယ့်ရသက်ပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရမယ်လို့မျှော်လင့်ပြီးနောက်နှစ်ဧပြီဒါမှမဟုတ်ဇူလိုင်လလောက်မှပုံမှန်အခြေအနေကိုပြန်လည်ရောက်ရှိနိုင်မယ်လို့ခန့်မှန်းထားပါတယ်။ဆေးဝါးထုတ်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Pfizer ကတော့သူ့ရဲ့ကာကွယ်ဆေးဟာ 90% အထိထိရောက်မှုရှိတယ်လို့ပြီးခဲ့တဲ့ပတ်ကကြေညာခဲ့ပါတယ်။သမ္မတထရမ့်ကပြီးခဲ့တဲ့တောက်ချာနေ့ကပြောကြားရမှာအနည်းဆုံးကာကွယ်ဆေးတန်း20လောက်ကိုအစောဆုံးဒီဇင်ဘာလအတွင်းအစင်းသစ်ဖြစ်စေမယ်လို့ဆိုပါတယ်။နောက်ထပ်တန်း20နဲ့25တန်းကတော့နောက်ပိုင်းလားတွေဖြစ်လာမယ်လို့ပြောပါတယ်။မ American Biron Zuma, coronavirus, Kusamu, Tanego, a Tetuishi Mubon, the Tain Chitong, Lidong, Tuarelu, Choms Hogan Takaduga, Topianavar, Dubong, Natain Lidong, Aronha, Covenani Yoga, and a Tisong Levy, Dubong Satataniva, Yoga Kusakanarelu, Sovare, Tamara Tramie, Covenani Kayoga, Kantre Pishimu, Aneja, Pigate Yuga Bema, Tiga Jara Kisari, Tega, the Kupchibi. And the one sit down in Yaro. Maybe do we are Dika Yoga, kind of one at the end. Tamara Trump, Biden will pull Jajarillo, so what again?
Ningabashi, a coolo American Pihausuma, coronavirus, Kusa Tubao, Satan Nibashi Labi, Tidetre, Nasom Chenigu, Diaulu. New York Yoga Kuset Tukusiawe, Doctor Ziataku, Satu Minyan Tabare, Jama Indian Imagine. Kudi, American Ma, Di Yoga, Pianio, O Kuset Lani, Chiniga, a yen dini, Sobanga, Di Sabio, Kusete, Chinin, and Nashio, Bobby Sola, the Bolasia, Palo Chini, Shinidesia.
Drone Nale, the Logaro, Puro, Masula, Ubono, Tabime, Nia, and Nano Pila, Bono, the West Coast Pamaro, General Nale, the Logaro, Machine. She or she did, and Yahi Mushelau, the mayor West Coast and then the Midwest Ghani Sapido, the East Coast Pema, Arubino, Miazu Piona, the East Coast Pema Sapido, number the Miala, Tweede, Bono, Taldra, Yang, the governor, Neo Lumbo, New Jersey, or New York, Mashida Governor, Ya, Pian, Bido policy, revised loading Jari Hai Shida, Poma, about the sort of Drupio, the Boaro, you know what, Twinny Jar, number 10, O Bido, Tella, so.
ဒီအခုချက်ပိုင်းအတွင်းမှာလုံငယ်တဲ့၃လောက်နဲ့နိုင်ရှင်လိုက်လို့ရှင်တော့ကေ့စ်လေးတွေစပြီးတော့ဆေးရုံတွေရောက်လာတာကိုကျွန်တော်တွေ့ရတယ်ပေါ့နော်ဆရာတို့ရောဂါဝေဒနာအဲခံစားမှုအနေထားကြတော့အရင်ကစပြီးကုသတဲ့အနေထားအခြေအနေနဲ့အခုဒီရောဂါအခု
ကွာချားကြီးလောက်တော့မဟုတ်ဘူးမိုင်ဟိုကတော့နောက်ခုဆုံးလောက်တော့ထူကြတဲ့ပိုင်းလေးတွေတော့ရှိတာပေါ့နော်ပထမတစ်ချက်ကတော့အရင်တော့ကလိုမျိုးအုံနဲ့ကျင်းနဲ့မဝင်လာသေးဘူးပေါ့နော်နံပါတ်၁ချက်ကအဲ့လိုမျိုးဝေးဖလိုက်မလာသေးဘူးပေါ့အဲ့လိုတယောက်စားနှစ်ယောက်စားတစ်နေ့နှစ်ယောက်စားသုံးယောက်စားအဲ့လိုမျိုးလေးတွေပေါ့နော်ဝင်လာတာကျွန်တော်တွေ့ရပါတယ်နောက်တစ်ခုကလည်း
เดี๋ยวมาတော့ซูว่าได้ลูกน่ะไม่ใช่เตยอยู่ป่ะကျွန်တော်เซฟไม่อยู่มาကျွန်တော်ลูกน่ะจีเนี่ยอ่ะถ้าเจอมาတော့เดี๋ยวซูซูวาวาจีที่ผิดตัวได้ลูกน่ะไม่อายไม่ใช่ป่ะเนาะเสียเออกุษะมุนงเนี่ยบาเปิ้ลถัดๆไปแล้วโตลาเลยป่ะเนาะเปลี่ยนพี่ย่อโตลาได้ณีทาอุ้มมาลูกเนี่ยนักค้องซี้ตัดลาဆိုเลยตรุตัดไปตั้วณีจ้ะเลยไอ้โหลမျိုးนี่ไล่นาได้แดนเนี่ยป่ะเนาะโยคากุษะมุก็จ่ําตั้วไปถัดๆโตลาต
ီမှာတော့ master ပါတယ်မှန်ပါတယ်ဒါပေမဲ့ကျွန်တော်အခုလက်ရှိကြုံတွေ့နေရတဲ့အခုလက်ရှိအနေထားမှာပေါ့နော်ကျွန်တော်တို့သုံးတဲ့စကန်လုံးရဆို pockets of spread ပေါ့နော်ဒီလို pocket လေးထွက်ထွက်လာတာပေါ့သဘောတကူကတော့ညီတော်ကဒီကျွန်တော်တို့ဒီကနေ Dr. Fortune Group ကနေပဲပြောနေတယ်လို့ပြောစစ်ပါ testing is the only way ဒီယောဂါကိုပြန်ပြီးတော့ဟိုကွာခွဲဖို့နေလဲ master တဲ့အပြင် test လုပ်ကိုလုပ်အောင်ပဲ test ပေါ့နော်ဒီနည်းနည်းလေး symptom ဖြစ်တာနဲ့ test လုပ်လိုက် test လုပ်လိုက်ခြင်းအပြင်ဒီ contact tracing လို့ခေါ်တာပေါ့ဒီနိုင်ငံမှာမနိုင်ငံတွေမှာလည်းလုပ်ကြပါတယ်ဒီ contact tracing တော့ဘယ်လောက်ထိလိုက်လို့ရ48နာရီမှာဒီ unit ဘယ်လိုပတ်သက်ခဲ့တယ်လဲပတ်သက်ခဲ့တဲ့လူတွေကို quarantine လုပ်တာမဟုတ်ဘူးအဲ့ပတ်သက်ခဲ့တဲ့လူတွေကို test လုပ်အောင်ပါကျွန်တော်ဘယ်မှာနိုင်ငံမှာပထမဆုံးအချိန်မှာလုပ်ခဲ့တဲ့ quarantine လုပ်လိုက်တဲ့ method ကဒါကြောင့်မို့ဒီကဘာပေါ်မှာလည်းပြောရဒီ quarantine လုပ်ခြင်း method ကမအောင်ဘူးလို့ဒီရောဂါကိုထိန်းလို့မရဘာဖြစ်လို့လဲဆိုတော့ test လုပ်မှသာလေသိရဲအဲ့သိတဲ့လူတွေကလည်းကျွန်တော်တို့ quarantine လုပ်ပြရမှာပေါ့
ဆေးဝါးကုမ္ပဏီဒီထုတ်လုပ်နေတဲ့ဒီကာကွယ်ဆေးအနေထားရောတကယ်ပဲဟိုအားကိုးလို့ရနိုင်တဲ့အခြေအနေရှိမှာရှင
်ဟုတ်ကဲ့အဲဒါကတော့ကျွန်တော်တို့လည်းတော်တော်လေးတော့ is a hope ပေါ့နော်ဘာလို့လဲဆိုတော့ဒါကပဲကာကွယ်လို့ရမှာဘာနီလန်နဲ့မှကာကွယ်လို့မှမရလူတွေကိုပဲစင်းထုတ်ရမယ်ဆိုဒီ Pfizer ကနေထုတ်တဲ့ဟာရဲ့နောက်တစ်ခုကျွန်တော်တို့ US Cambridge ကနေထုတ်မယ်ဟာပေါ့နော်ဒီနေ့မနေ့ပဲ interior data ထွက်ပါတယ် US data ဒါလည်းအရန်ကို promise ဖြစ်တဲ့ data ပါဆိုတော့ Pfizer product ကတကယ်တော့ Germany မှာရှိတဲ့ small company ကနေလုပ်ထားတဲ့ product ပါအဲ့ဒါကို Pfizer ကနေဝယ်လိုက်တာပေါ့နော်ဆိုတော့သူက product နှစ်ခုလုံးက principle တော့အတူတူပါပဲတကဘာလုံးမှာတစ်ခါမှမသုံးဘူးရတဲ့ principle ကိုသုံးတာပါသူတို့ခေါ်တဲ့ virus nanoparticle လေးတွေပေါ့နော် messenger RNA ဆိုတဲ့အပိုင်းကိုသုံးပြီးတော့ vaccine ကိုထုတ်ထားတာဟာပါဆိုတော့သူ့ရဲ့ product နှစ်ခုကိုပေါ့နော်ပြောရလို့ရှိရင်နှစ်ခုလုံးကအရန်ကိုကောင်းတဲ့ data ပါဟို interior data ထွက်လာတယ်ပဲ scientific data တော့မဟုတ်ဘူးပေါ့နော
်အဲ့တော့အခုဒီဇင်ဘာလအတွင်းမှာဒီကာကွယ်ဆေးအလုံးပေါင်းဟိုတန်း20လောက်ကိုစပြီးတော့ထုတ်နိုင်ဖြန့်ချိနိုင်မယ်ဆိုပြီးတော့သမ္မတ Trump ကပြောထားတဲ့ခါကျတော့ဒီဖြန့်ချိနေတဲ့အနေအထားကိုဘယ်လိုရှိနေရှင
်ကျွန်တော်နားလည်သလောက်ပေါ့နော် Pfizer နဲ့ US government စာချုပ်ချုပ်တဲ့ဟာတော့ကျွန်တော်မသိဘူးဗျအဲ့ဒါတော့ကျွန်တော်လည်းမဖတ်မိဘူးပေါ့နော်So Madeira နဲ့ US government အရစာချုပ်ချုပ်ထားတာရှိတယ်တရားဝင်နဲ့သူတို့ထုတ်ပြန်ထားတယ် The Trump government နဲ့ပေါ့နော် So သူတို့ရဲ့ initial agreement အရ100 million via ကိုဒီစာချုပ်ရဒီ Madeira US government ကိုပေးရမယ်သူတို့ပတ်စံနဲ့ပေးထားပြီလားပြီးတော့ဒီစာချုပ်ရနောက်ထပ် additional 400 million via ဆိုတော့ဘယ်လိုခေါ်မလဲဒီ US government ကိုပေးရမယ်ပေါ့နော် So သဘောတကူကတော့ Madeira company ဒီmore or less 500 million buyers so 250 million population ကိုပေးနိုင်မှာပေါ့အလုံးတန်း900ဆိုတော့နှစ်နဲ့စားလိုက်တော့250တန်းလူတန်းပေါင်း250အတွက် enough ဖြစ်တယ်ပေါ့ okay ဒါ US government နဲ့ Moderna company နဲ့စာချုပ်ထုတ်တယ်ရကျွန်တော်နားလေသလား Pfizer US government နဲ့စာချုပ်မရှိဘူးနဲ့တူတယ်မှာဒီ AstraZeneca နဲ့သူက1 billion အမသိသူတို့ချုပ်ထားတဲ့ဟာရှိတယ်အဲ AstraZeneca product ကတော့ကုတတိဟို data မထွက်လာသေးဘူးပေါ့တော့ဆိုတော့ဟိုပေဒူဟာပို့ပြီးတော့ကြာရှည်ခံမလဲဆိုတာနောက်ပိုင်းကျတော့စကားပြောမယ်ကြာရှည်ခံတယ်ဆိုတဲ့သဘောကမဟုတ်ဟိုဒါထားပါတော့3လပဲခံမလား6လပဲခံမလားသူကမသိသေးဘူးပေါ့နော် No matter what it is လေ90နဲ့95ရာခိုင်နှုန်းအထိဟို affected ဖြစ်နေတယ်ဆိုတော့တော်တော်များများကတော့အရန်ကိုဒါ the big victory လို့တော့သူတို့ကသုံးကြတာပေါ့နော
်နေအောင်မျိုးကကုဆက်ထုကုဆရာဝင်ဒေါက်တာဇေယျတက်နဲ့ဆက်သွယ်မိမြန်ခဲ့တာပါရှင်
ယောဂဟာစီဂျူယောဂဝိညာဉ်ရှင်တွေအတွက်အန္တရာယ်ပိုများတယ်လို့ဆီဘတ်ဆိုင်ယာသိပ္ပံပညာရှင်တွေကပြောပါတယ်။ဒါပြင်ပြင်းထန်တဲ့ယောဂလက္ခဏာတွေလည်းခံစားရနိုင်ခြင်းရှိတယ်လို့ဆိုပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ AV သတင်းစောင်းပါကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမတော်မှာ COVID-19 ယောဂကူးစက်မှုတွေပြင်းပြင်းထန်လာနေချိန်မှာပဲ COVID-19 ယောဂဟာစီဂျူယောဂဝိညာဉ်ရှင်တွေအတွက်ဘလောက်ထိအန္တရာယ်ပိုရှိရဲဆိုတာကိုမိမောင်းထိုးပြနေတယ်လို့စီဂျူယောဂကိုလေ့လာနေတဲ့နိုင်ငံကဆွေးဘဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်။မြန်မာနိုင်ငံအပအဝင်ကမ္ဘာတစ်ဝန်းမှာကိုဗစ် -19 ကြောင့်သေဆုံးသူတွေထဲမှာစီဂျူယောဂဝိညာဉ်ရှင်တွေလည်းအတော်များများပါဝင်တာကိုတွေ့ရပါတယ်။ဟောင်ကောင်မှာရှိတဲ့တရုတ်တက္ကသိုလ်ရဲ့စီဂျူနဲ့အဝလွန်ယောဂဆိုင်ရာပမောက္ခဂျူလီယာနာချင်းကတော့ကိုဗစ် -19 ယောဂဟာစီဂျူယောဂဝိညာဉ်ရှင်တွေအတွက်ပိုပြီးတော့အန္တရာယ်ဖြစ်စေတယ်ဆိုပြီးတော့ပြောပါတယ်
။ If we use the UK as an example because they got national data
တနင်္ဂနွေလုံးရဲ့
ကျန်းမာရေးတန်းစီ
ဗြိတိန်နိုင်ငံကိုဥပမာအနေနဲ့ကြည့်ရင်လူရေ9ရာခိုင်နှုန်းကရှိလို့ရှိပါတယ
်။
ဒါပေမဲ့ COVID-19 ရောဂါနဲ့တည်ဆုံးတဲ့သူတွေထဲမှာတော့ရှိလို့ရောဂါရှိတယ်3ပုံ2ပုံရှိပါတယ်။တည်ဆုံးတဲ့နှုန်းနဲ့တခြားရောဂါတွေဝင်လာတဲ့နှုန်းကအချိန်နဲ့ဘလောက်ထိန်းနိုင်တယ်ဆိုတဲ့ပုံမှာလည်းမတည်နေတာပါ။
စီဂျူယောဂနဲ့ COVID-19 ယောဂကြားမှာဆက်နွယ်မှုတွေကိုအခုခါမှာပို့ပြီးတော့ရှင်းရှင်းလင်းလင်းတွေ့မြင်လာနေရတယ်လို့ဆီဘဆိုင်ရာသိပ္ပံပညာရှင်တွေကဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Oxford Tech ဆိုပေါင်းခရူရီဟိုးမန်ကတော
့ relationship between COVID-19 and diabetes is bidirectional.
ပြောနေတာကအခုဒီဝန်ကောင်ကဆိုပိုင်းလာတယ်။ရှင်းရှင်းလင်းလင်းမှာတော့ COVID-19 နဲ့စီဂျူယောဂကြားမှာအကျန်းလန်ဆက်နွယ်မှုရှိပါတယ်။စီဂျူယောဂရှိတဲ့လူတွေကမကြာခဏ virus ကူးစက်ခံရပြီးတော့ရလဒ်တွေကပိုဆိုးပါတယ်ပြီးတော့အဲ့ဒီ virus ကကမ္ဘာတစ်ဝှမ်းမှာပြန့်ပွားကုန်တယ်လို့တခြားလိလာမှုတွေကလည်းဆိုပါတယ်စီဂျူယောဂဖြစ်နေတဲ့လူတွေမှာအထူးသဖြင့် type 1အမျိုးအစားစီဂျူယောဂရှိသူတွေမှာဒီယောဂပိုပြီးအဖြစ်များပါတယ်စီဂျူယောဂရှင်တွေရဲ့သွေးထဲမှာတခြားတက်များနေတာကြောင့်ခန္ဓာကိုယ်တွင်းဇီဝထိန်းချုပ်မှုအတွက်အန္တရာယ်ပိုရှိပြီးသူတို့အတွက်အချိန်နှင်းပိုပြီးတော့ဆိုးစေပါတယ်
လူမဆလေးအနေဟာကဘာလုံးဆိုင်ရာစီဂျူယောဂတိုက်ဖျက်ရင်းနေဖြစ်ပါတယ်စီဂျူယောဂဖြစ်နေတဲ့သူအများစုကအဝလွန်နာနဲ့ကိုယ်ခန္ဓာလုံးရှားမှုနည်းတာတွေကြောင့်ဖြစ်တဲ့ type 2အမျိုးအစားဖြစ်တယ်လို့စီဂျူယောဂလေ့လာတွေ့ရှိမှုအသစ်တစ်ခုကဆိုပါတယ်ကဘာတော်မှာအဝလွန်နာအစာအာဟာရမပြည့်ဝတာနဲ့လူနေမှုပုံစံပြောင်းတဲ့နိုင်ငံတွေများလာနေတဲ့အတွက်စီဂျူယောဂဝင်တာခံစားရတဲ့သူတွေလည်းတိုးလာနေပါတယ်အဲ့ဒီစီဂျူယောဂရဲ့ဒဏ်ကိုအကြီးမားဆုံးခံရတာကတော့ Theo, India, Brazil, Mexico, Indonesia, Egypt, Pakistan, Bangladesh, Turkey, and Thailand. The latest Swishimu Yaro, Wado Matiju Yoga, Winashima, Lea Chalsa Toman Yoshibi, Direga Tawa Nibala of Chide, Naya the second of Banga, type 2 Musa of Shibari. Tiju Yoga, Winashinidega, Shise Yaga, Nonga, Sayed Nanganine, Wingu Lelashi and Nanganiga of Shibari. Began Nigara, Tiju Yoga, and Danes Sussat De. Yoga down, this own do ha, leader the man of Dan Sigavari. Didema Mesquera, Choka Piendora, Lipiata, Nalo Yoga, Sarari, Palmare. Maja digging our Tweshi, seeing Kanza Yara, Lumerine, Diana, Lunel, Sudi, Domemyama, Nago Siju Yoga, Candy, Sini, Dada, Dilure, Ha, Covin, and the Yoga, Kanaji, Pumia, Elule, Sutavari.
ကိုဗစ်19ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ခလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်မ။အသက်90နှစ်အချင်းခါလိုက်ပြီးတော့ဥမာခလေးကနေမကောင်းဖြစ်နေရေဆိုတော့အဲ့ခလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်60နှစ်နဲ့70နှစ်ကြာခလေးတွေနှာခေါင်းဆီးတက်ရအောင်မေး။ ตรงมาแม่งแกงแตะท่าได้อ๋อลูจิก็ติดชาจับไปได้มั้ยอะแต่สนิทเนี่ยแหละแท้คลีริก็တော့ตะช้าหลูริเนี่ยต้มไปขวาไปแล้วเนื้อไม่ได้ในญาติมาสู้ลูจิริได้นักข้องซีแตะยามาเมอ้องนอกเพิ่นจมูกนอกจากโกเลมตันซวนเนี่ยคลีรินักข้องซีไม่ผิดไม่ดีตะมะค้านติเมตะอู้จิเนี่ยเฉินนี่ก็จิไปแล้วส่งเผ็ดยามาเม ซิสติกเฟเบอร์ซิสอุ่ยอย่างโยคะแคนเซอร์โยคะจิโลโยคะอาการရှိတဲ့คลีတွေကတော့ဈေးရုံတုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့คลีတွေလည်းသူများတွေနဲ့သုံးတွေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။คลีတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စေရည်နေဆိုရင်စက္ကန့်20ဈေးနဲ့စက်ပြန်နေဆိုရင်စက္ကန့်40အနည်းဆုံးဈေးရပါမယ်။ နှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိတ်ချဖုံးနေအရွယ်စားနဲ့ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ။ဗစက်နဲ့မကိုက်ရ။သူများကိုလည်းပေးမတုံးရပါဘူး။နှာခေါင်းဆီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာခလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရီကင်းပြီးတော့ခလေးတွေလည်းတင
ီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်မှာပါရှင်။ကျမအင်ဂျင်နိုင်ပါ
။စစ်ပွဲတွေဖြစ်နေတဲ့ရခိုင်မှာပြဿနာရှိနေတဲ့ရွေးကောက်ပွဲကြောင့်တင်းမာမှုကိုပိုးပြီးနှက်ဆိုင်စေကြောင်းခေါင်းစဉ်နဲ့ရိုက်တာသတင်းဌာနမှရှင်းနိုင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။2015ရွေးကောက်ပွဲတုန်းကဒေါ်ဆန်းစုကြည်ကိုအပြည့်အဝထောက်ခံခဲ့တဲ့ရခိုင်တိုင်းရင်းသားတွေဟာဒီတစ်ခေါက်ရွေးကောက်ပွဲမှာသူနဲ့သူ့ပါတီကိုထောက်ခံမဲမပေးခဲ့ကြဘူးလို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာချိန်သူတို့အရင်ကမဲပေးရွေးချယ်ခဲ့တဲ့ကိုယ်စားလှယ်တွေဟာလွှတ်တော်ရင်းမှာရခိုင်ပြည်သူတွေစစ်ဘေးဒုက္ခအကြက်တဲတွေကိုတင်ပြပြောဆိုတာမျိုးမလုပ်နိုင်ခဲ့ကြဘူးလို့မြင်နေကြတယ်လို့ဆိုပါတယ်။ဒီတစ်ချိန်ရွေးကောက်ပွဲမှာ NLD အနေနဲ့ရခိုင်ပြည်နယ်မှာ2015တုန်းကနိုင်ခဲ့တဲ့နေရာအတော်များများကိုဆုံးရှုံးခဲ့ပါတယ်။ဒီရလက်ကိုကြည့်ရင်ဗမာအများစုလွှမ်းမိုးထားတဲ့ဗဟိုအစိုးရပေါ်နာချီချက်တွေကိုမီးမောင်းထုတ်ပြနေပြီးဒါဟာနောက်ထပ်ပဋိပက္ခတွေပိုးပြီးဖြစ်လာနိုင်တဲ့လက္ခဏာဖြစ်သုံးသပ်သူတွေကထောက်ပြခဲ့ကြပါတယ်။2020ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာလူဦးရေ3ပုံ2ပုံလောက်မဲပေးခွင့်မရခဲ့ကြပါဘူး။ဒီလိုဖြတ်သိမ်းခဲ့တဲ့လုပ်ရက်မှာNLD ပါတီကိုမဲပေးကြမှာမဟုတ်တဲ့အတွက်ဖြစ်တယ်ဆိုတော့ဆွဆွဲချက်တွေကတော့ကော်မရှင်ကပေးထားခဲ့ပြီးလုံခြုံရေးလိုအပ်ချက်ကြောင့်ဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာပဋိပက္ခတွေပြင်းထန်နေတာကြောင့်ရခိုင်ပြည်သူတွေဟာနိုင်ငံရေးပါတီတွေရွေးကောက်ပွဲတွေထက်လက်နက်ကင်တော်လှန်ရေးကိုပိုပြီးစိတ်ဝင်စားလာကြတယ်လို့ရခိုင်အရေးကျွမ်းကျင်သူတွေကကိုကဖော်ပြထားပါတယ်။NLD ပြောရေးဆိုခွင့်ရှိသူမုံရွာအောင်ရှင်ကတော့အကြမ်းဖက်မှုကိုရှုံချခဲ့ပြီးရခိုင်ပြည်နယ်မှာသူတို့ဆုံးရှုံးမှုတွေအတွက်အာဏာရပါတီကိုယ်စားလှယ်တွေကိုချိန်ချောက်တဲ့လှုပ်ရှားမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း NLD အနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရခိုင်အမျိုးသားရေးပါတီကိုယ်စားလှယ်တွေနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကတိပေးခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 အလွန်ကာလမှာအခင်းအကျင်းပြောင်းသွားမဲ့စီးပွားရေးအတွက်နိုင်ငံတွေအနေနဲ့လုပ်ငန်းသစ်တွေ၊ကဏ္ဍသစ်တွေပြောင်းရွှေ့ပြင်ဆင်ဖို့လိုအပ်ပြီးလို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကအရှိအရှာထိပ်သီးညီလာခံမှသတိပေးပါတယ်။မြန်မာနိုင်ငံတွင်းမှာလည်း COVID-19 ကာလအတွင်းစီးပွားရေးလုပ်ငန်းတွေရပ်တည်ရေးအတွက်ပုံစံသစ်လုပ်ငန်းနယ်ပယ်သစ်တွေကိုပြောင်းလဲလာနေကြပါပြီ။ဒီအကြောင်းဒီသတင်းပတ်မှာစုစည်းတင်ပြပေးပါမယ်ရှင်။ဒီကဘေးအလွန်စီးပွားရေးအခင်းအကျင်းအပြောင်းအတွေ့ပြင်ဆင်ဖို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မယ်ပတ်စကသတိပေးပါတယ
် Countries will need to prepare for a different economy post COVID by allowing capital
နိုင်ငံတွေအနေနဲ့အရင်းကြီးလှုပ်သားကြွချင်မှုနဲ့တီထွင်မှုတွေကိုစီးပွားရေးသစ်တွေအခန်းကဏ္ဍသစ်တွေကိုပြောင်းရွှေ့ပြီးကိုဗစ်အလွန်စီးပွားရေးအခင်းအကျင်းတွေအတွက်ပြင်ဆင်ထားဖို့လိုအပ်မယ်လို့အရှိအရှာထိပ်သီးညီလာခံမှသူကမှတ်ချက်ပေးခဲ့တာပါCOVID-19 ကနေဦးကာလမှာကတည်းကမြန်မာနိုင်ငံတွင်စီးပွားရေးသမားတွေလုပ်ငန်းရပ်တည်ရေးအတွက်လမ်းကြောင်းအမျိုးမျိုးပြောင်းလဲလာသူတွေရှိနေတယ်လို့ပဲလမ်းပြောင်းနေသူတွေအတွက်တော့အစိုးရဘက်ကအကြံပြုပြင်ဆင်တာမျိုးလုပ်ဖို့လိုအပ်တယ်လို့ဒေါက်တာတင့်လွင်ကတိုက်တွန်းပါတယ
်စီးပွားရေးလောကမှာအကြံကြီးကျင့်နေနေရဲ့လူတွေအနေနဲ့ချက်ချင်းပါဖို့ပြုပြင်ကြောင်းလဲရမယ်ဆိုတော့သိတယ်လို့ဟိုဒီစီးပွားရေးလောကမှာကျင့်နေတဲ့ဒီတက်တန်းကာလအသိမကြားသေးတဲ့လူတွေအတွေ့အကြုံသိမရှိသေးတဲ့လူတွေသို့မဟုတ်အရှေ့ရိုးဆင်လာလုပ်ငန်းလုပ်နေတဲ့လူတွေဖို့ကတော့ဘာကိုကြောင်းလဲရမယ်ဆိုတော့ချက်ချင်းမသိဘူးเนาะအဲ့လိုချက်ချင်းမသိတဲ့အတွက်ကိုတော့ဒီနိုင်ငံတော်အစိုးရနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေအားလုံးပူးပေါင်းပြီးတော့ဘယ်ဟာဒီဘယ်နိုင်ငံမှာဘာ potential ရှိရဆိုတာကိုတော့ဒီ guideline ချပေးဖို့လိုတာပေါ့เนาะ
ဒေါက်တင်တင်လွင်ဟာတင်တင်မြန်မာလုပ်ငန်းစုရဲ့အကြီးအကဲပါဟိုတယ်ခီးသွားလုပ်ငန်းကအစစိုက်ပျိုးရေးလုပ်ငန်းအထိလုပ်ငန်းပေါင်းစုံလုပ်နေတာမှာကိုဗစ်အလွန်မြန်မာနိုင်ငံတွင်စီးပွားရေးအခွင့်အလမ်းတစ်အဖြစ်သူစပြီးလုပ်နေတဲ့လုပ်ငန်းလည်းရှိနေပါပြီ
။ဥပမာကျမတို့ငွေရုံးကြီးတို့ကျန်းကျင်ကြီးတို့လိုမျိုးကျမတို့ဒီလိုကုန်နေဘူး။ဝယ်ယူပြီးတော့မြန်မာပြည်မှာပြန်ပြီးတော့chili paste တို့ chili sauce တို့ chili powder တို့ထုတ်တဲ့လုပ်ငန်းမျိုးကိုကျမကြောင်းလဲပြီးတော့လုပ်ဆောင်နေတယ်
။အဓိကကုန်ချမ်းရောင်းပြီးကုန်ကြောသွင်းတဲ့မြန်မာနိုင်ငံမှာစားသူကုန်ကြောထုတ်တဲ့လုပ်ငန်းကိုတပိုင်းတိုင်းကစလို့အသေးစားအလတ်စားဆက်မှုလုပ်ငန်းတွေအထိအလုပ်ဖြစ်လာပြီလို့သူကပြောပါတယ်။ COVID-19 ကာလအတွင်းမှာပဲအသင့်စားစားတောက်ကုန်ထုတ်လုပ်ငန်းတွေတိတိတသာတိုးလာသလိုကျန်းမာရေးနဲ့ညီညွတ်တဲ့ organic စားတောက်ကုန်တွေဆိုတာလည်းရည်ပန်းစားလာပါတယ်။ online ပေါ်ကဈေးကွက်ထိုးဖောက်ရောင်းချမှုနဲ့အိမ်တိုင်ရာရောက်ဝန်ဆောင်မှုကလည်း COVID ကာလအတွင်းမှာပိုပြီးတော့တွင်ကျယ်လာပါတယ်။ကိုဗစ်အလွန်မှာနောက်ထပ်အလုပ်ဖြစ်နိုင်တဲ့တူးချက်တဲ့လုပ်ငန်းတွေကတော့ကုန်းချောင်းရေချောင်းကုန်စီသေးယူပို့ဆောင်ရေးကိုရဲ့နောက်စားလိုက်ကနေတဆင့်ပစ္စည်းပို့တာငွေလွှဲတာတွေမှာမြန်မြန်ဆန်ဆန်ဖြစ်စီဖို့စားလိုက်စနစ်ကိုအစိုးရဘက်ကပြုပြင်ကြောင်းလဲဖို့နောက်ငွေပေးချေရေးစနစ်ကဈေးသက်သာကောင်းမွန်ရေးအစိုးရဘက်ကလှုပ်ဆောင်နိုင်တဲ့အချက်တွေပါလို့လဲဒေါက်တင်လွင်ကထောက်ပြပါတယ်ကိုဗစ်ကာလအသေးစားအလတ်စားလုပ်ငန်းတွေအတွက်အစိုးရရဲ့ချင်းငွေအစီအစဉ်ပြုပြင်ကြောင်းလဲဖို့ကလည်းနံပါတ်1အရေးကြီးတဲ့အချက်လို့ဒေါက်တင်တင်လွင်ကရှုမြင်ပါတယ်
။ဒီကိုဗစ်ချင်းငွေနဲ့ပတ်သက်ပြီးတော့အစိုးရအနေပြီးတော့ဒါကိုဗစ်လုံးအင်းရဲ့အားလုံးကိုချပေးကြတယ်။ဒီလိုချပေးကြတဲ့အခါမှာဒီသူ့ရဲ့စီးပွားရေးစီးကမ်းတွေမှာဆိုလို့ရှိရင်ဒါကုမ္ပဏီရဲ့တက်တန်းနှစ်နှစ်ရှိမှပေါ့နော်။အဲရှောက်ထားလို့ရတဲ့အချက်လက်တွေရဲ့အချို့တွေအချို့ချင်းငွေတွေမှာလည်းပါဝင်နေတာပေါ့နော်။အဲ့လိုမျိုးအချို့တွေမှာပါဝင်နေတဲ့အခါမှာဒါရခင်ကလုံဆောင်ခဲ့တဲ့ကုမ္ပဏီတွေနဲ့ခြိကြိုက်တာမဟုတ်ဘူးね။ခုနကကျမတို့ပြောသလိုလေဒီဝန်ထမ်းတွေပဲဖြစ်စီစပြီးတော့ကုမ္ပဏီမရှိဘဲနဲ့ဒါကုန်ထုတ်လုပ်မှုလုပ်ငန်းတွေလုပ်နေနေပြီးတော့အားလုံးပေါ်ဒီတိုင်းပြည်မှာရှိတဲ့ရှိသမျှတွေအကုန်လုံးခြိကြိုက်မှုတွေဖြစ်တာအတွက်ဒီလိုမျိုးအသေးစား small business တွေ micro business တွေညာဆိုစပေါ်လာတယ်ဒါလပိုင်းလောက်လေးပဲသူရဲ့တက်တန်းအရှိရဲ့အခါမှာဆိုလို့ရှိရင်သူက covid ကြက်ချင်းတွေမရဘူးဆိုလို့ရှိရင်သူတို့အနေနဲ့ရှေ့ကိုပြေးဖို့အတွက်သူတို့ဒီအင်အားအရင်းကြီးစိုက်ထုတ်ဖို့ဆိုတာတော့မဖြစ်နိုင်ဘူးပေါ့နော်အဲ့ကြတော့မိမိရဲ့ပစ္စည်းတွေမိမိပိုင်ဆိုင်တဲ့ပစ္စည်းတွေရောင်းချဖို့အချိန်မှလည်းဝယ်တဲ့လူတွေရောင်းတဲ့လူတွေညာဆိုလို့ရှိရင်ရောင်းတဲ့လူကများနေတယ်ဝယ်တဲ့လူကငဲနေတဲ့အချိန်ဖြစ်တဲ့အတွက်ဒီလိုမျိုးမိမိပိုင်တဲ့ပစ္စည်းတွေရောင်းချပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုတာလည်းအချိန်မှသိမဖြစ်ဘူး။အဲကြတော့ဒီလို startup လုပ်ငန်းလေးတွေကကုမ္ပဏီ license တွေကတက်တန်းမှုတွေဖြစ်စေတက်တန်းခြင်းတွေဖြစ်စေ covid အချိန်မှအခက်အခဲဖြစ်တဲ့အတွက်သူတို့ကကုမ္ပဏီပေးတဲ့နေရာမျိုးတွေဒီကျမအနေနဲ့ချက်နေ
သူရဲ့အဓိကလုပ်ငန်းတွေဖြစ်တဲ့ hotel ခီးသွားလုပ်ငန်းနောက်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ရန်ကုန် water bus လိုမျိုးဝန်ဆောင်မှုတွေကကိုဗစ်ကာလမှာအတော်လေးအထိနာတဲ့အခြေမှပါတဲ့လုပ်ငန်းတွေပါဆိုတော့ဒီလုပ်ငန်းတွေကနေတခြားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုပြောင်းလဲပြစ်လိုက်ဖို့အထိအခြေအနေကလိုအပ်နေပါပြီလား
ဟုတ်ဆိုကျမတို့ first wave စခဲ့ရပါတော့
ဟုတ်က
ဲ့ဒီမှာလအနေငယ်လောက်ပဲကျမတို့တောင်းခံနိုင်တယ်ဒါကြောင့်လဲဆိုတော့ကျမတို့ကကုမ္ပဏီကြီး groups ကုမ္ပဏီဖြစ်တဲ့အတွက်ဒီဝန်ထမ်းတွေရဲ့ကြစားရင် daily cash flow ကြီးဒီဟာကြီးအားလုံးမှာဆိုလို့ရှိရင်ကျမတို့ပထမ1လ2လမှာမတိတာတော့ညာနေ3လ4လ5လလောက်ဆိုရင်ကျမတို့တိတ်ထောင်နဲ့ချီအတုံးချွာရီကုန်ကြီးတစ်ခုရင်းနဲ့ကျမတို့အရန်ကိုတိတာလာတာပေါ့နော်ဟု
တ်ကဲ့
ဒီလိုတိတာလာရင်ကျမတို့ဒီနေ့ဒီရန်ကုန် water bus ရဲ့အခန်းကဏ္ဍကိုရခင်ရလို့မျိုးကျမတို့ branding ကိုအာရုံမဆိုင်နိုင်တော့ဒီခုချိန်မှာကျမတို့ကအရှုံးခံကာလရှိတဲ့အခြေအနေကိုကျမတို့ဆက်လက်ပြီးတော့ကင်ထားနိုင်တော့ဒီလိုမျိုးလူစီကားတဲ့နေရာကြီးဒီကျမတို့အတွက်profitable ဖြစ်တဲ့တတိယဝင်ကျမတို့ပြည့်စွဲအစီအစဉ်ကိုကျမတို့ကြောင်းလဲပြီးလုပ်ဆောင်လိုက်တယ်
။ကိုဗစ်အလွန်စီးပွားရေးအခင်းအကျင်းအတွက်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာဘာရီညှို့လင့်ထားပါကလေး။ဘာရီဆောင်ရွက်ဖို့လိုအပ်မလဲဆိုတာမှာတော့လုပ်ငန်းရှင်တွေအတွက်ဘန်ဒိုးနှုတ်7300ခန့်နှုတ်ဆိုတာကများလွန်းနေတာကြောင့်အတိုးနှုတ်သက်သာမဲ့နိုင်ငံခြားဘန်တွေနဲ့ဆက်ဆက်လုပ်ကင်နိုင်မယ်ဆိုရင်တော့မြန်မာစီးပွားရေးမှာအပြောင်းလဲဖြစ်နိုင်တယ်လို့သူကယူဆထားပါတယ်ရှင်။
ကျမတို့နေနေဘယ်မှာတိမ်ကြီးပေါင်းကိုယ့်ရဲ့ property တွေပေးပြီးတော့ငွေရင်းငွေကြီးကိုဒီကျမတို့လုပ်ပြီးတော့စီးပွားရှာတဲ့အခါမှာဘန်ဒို7300ခန့်လုံးပေးရတာနဲ့ကျမတို့ဒီ covid ကာလမှာဒါစီးပွားရေးအခြေချတဲ့ကာလအနေနဲ့ gap ဖြစ်စီးပွားရေးထူထောင်လို့ခိုင်မာတဲ့အချိန်နဲ့စပြီးတော့ဘန်ကနေချင်းငွေချင်းရဲ့အချိန်နဲ့ဆိုလို့ရှိရင် gap ဖြစ်နေတဲ့အတွက်ဒီထဲမှာ pay ဆောင်ရတဲ့အတိုးနှုန်းကဆို loss ထဲမှာပါသွားတာပေါ့နော်အရှုံးထဲမှာပါသွားတယ်ဒါကလည်းကြီးမားတဲ့ risk တစ်ခုဖြစ်ပြီ
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွန်မြတ်မောင်ပါ။ COVID-19 ကရောဂါကြောင့်အတော်လေးထိခိုက်တဲ့လုပ်ငန်းတွေထဲမှာ fashion လုပ်ငန်းလည်းပါပါတယ်။ဖြစ်လာတဲ့အခြေအနေတွေမှာကိုယ့်ရဲ့လုပ်ငန်းဆက်လက်လည်ပတ်နိုင်အောင်လို့ fashion designer တွေကြိုးစားဖန်တီးနေကြရပါတယ်။မြန်မာနိုင်ငံကနာမည်ကျော်ရုပ်ရှင်မင်းသမီးမင်းသားတွေအတွက် design တီထွင်ပေးသူ fashion designer သွင်းစုထွေးကလည်းအရင်တုန်းကပွဲတက်အထည်တွေကိုအဓိကချုပ်ပေးနေရကနေပေါ့ပေါ့ပါပါအသင့်ဝတ်ဆင်နိုင်တဲ့အထယ်ရီဘက်ကိုပြောင်းပြီးတော့အာယုံဆိုင်ဖန်တီးဖြစ်တယ်လို့ပြောပါရယ်ကိုဗစ်ကြောင့်ဖြစ်လာတဲ့ new normal မှာသူ့ရဲ့ကိုပိုင် brand အမှတ်တံဆိပ်ဖြစ်တဲ့ Gmail အတွက်ပို့ပြီးတော့ဖန်တီးနိုင်တာကအစိုးရကအကောင်းဖြစ်တယ်လို့ဒီဇိုင်နာသွင်းစုထွေးကအမှတ်ယူထားပါရယ်
အရင်တော့ကတော့မိမတို့ဒီဇိုင်နာတွေဆိုတာဒီလိုပဲပေါ့ဟိုဒါချုပ်ခိုင်းနေပွဲတွေရှိတယ်ဒါချုပ်ခိုင်းနေချုပ်ပေးတယ်ပေါ့ကိုယ့်ရဲ့ brand collection အနေနဲ့ထွက်တာနေတယ်မှာမြန်မာပြည်မှာလေအခုဒီလို new norm life မှာဘယ်လိုဖြစ်လဲဆိုတော့တယောက်ချင်းစီရောကိုယ်စီသားပြီးချုပ်ဖို့အခြေအနေဆိုတာလည်းမရှိတော့ဘူးပွဲလည်းမရှိတော့ဘူးပေါ့အဲ့တော့အခုကနေတူတူဝတ်တဲ့ဟာလေးပေါ့နေတူတူဝတ်တဲ့အင်းကြီးတွေဒါမှမဟုတ်လဲ office တို့ဒါမှမဟုတ်လဲ party တွေပါတွားရဲပွဲတွေပါတွားရဲဟာမဟုတ်ဘဲနဲ့အခြားအင်းကြီးတွေဝတ်တဲ့ဟာမျိုးတွေပို့ပြီးတော့လူရလည်းနည်းနည်းပို့ပြီးတော့အမအင်ဂျီယူရောင်းခဲ့နှစ်နှစ်ထဲကလောက်ထားတော့နည်းနည်းပို့စိတ်ဝင်စားလာတယ်ပေါ့အဲ့ဒီဟာပေါ်မှာလည်းကိုကပို့ပြီးတော့ဟိုလောက်လာတော့ပေါ့နော်ဘာလို့လဲဆိုတော့အဲ့ဒီဟာကြတော့ small medium large နဲ့ချုပ်လို့မတယောက်ချင်းစီရဲ့အတိုင်းနဲ့ယူရတာဘာညာမရှိဘူးဒီဇိုင်းဆွဲတဲ့အခါမှာလည်းကိုရဲ့ကိုစိတ်ကြိုက်ပေါ့ဖန်တီးခွင့်တော့ရှိတာပေါ့ကိုဖန်တီးထားတဲ့ဟာကိုကြိုက်လို့ဝယ်သွားရဆိုရင် small medium large နဲ့ရောင်းလိုက်ရုံပဲအရင်လိုမျိုးပေါ့တယောက်ချင်းစီကိုဟိုဟာလုပ်ပြီးတော့ချုပ်တဲ့ဟာမျိုးမဟုတ်တော့နည်းနည်းလေးတော့အဲ့ဒီဟာလေးပဲနည်းနည်းပို့ပြီးတော့ဥစားပြီးတော့လုပ်ဖြစ်နေပါတယ
်တစ်ဖက်ကကြည့်တော့လေ covid ကြောင့်မဟုတ်လို့ဟိုအလုံများတဲ့သူတွေအတွက်ပေါ့အထူးသဖြင့်ဒီညမတို့လိုမျိုးအလုံများသူတွေအတွက်ကဒီ covid ကြောင့်မဟုတ်လို့ reset ခလုတ်ကိုနှိပ်လိုက်တဲ့အခြေအနေမျိုးရော
ရောက်သွားတယ်ပြောနိုင်လားပြောချင်တာကအရင်တော့ဆိုလို့ရှိရင်ကိုကအလုပ်များနေတဲ့ခါကျတော့ကိုလှုပ်ချင်တဲ့ကိစ္စတွေကိုလှုပ်ဖို့အချိန်မပေးနိုင်ဘူးခါကျတော့ပို့ပြီးတော့မှကိုလှုပ်ချင်တဲ့ဒီကိုဖန်ကြီးချင်တဲ့ဘက်အပိုင်းကိုပို့ပြီးတော့အာယုံဆိုင်ဖြစ်တယ်လို့ရောပြောလို့ရပါလားရှင့
်ပို့ပြီးတော့အာယုံဆိုင်ဖြစ်တဲ့အပြင်ဟိုပါပေါ့ပထမဆုံးကတော့ introduce လုပ်နေရတာပေါ့နော်အခုတော့ကိုကလည်းဒီဟာကိုလှုပ်ဖို့အချိန်တန်တယ်လို့ဝတ်ဆင်တဲ့လူတွေကလည်းတဘောတရားကိုနားလည်သွားနားလည်တယ်လို့တော့ဒါလေးကအခွင့်အရေးတစ်ခုလို့ညီမမြင်မိတယ်။ဘာလို့ဆိုအရင်တော့ကဆိုလို့ရှိရင်တော်တော်တန်ယုံဆိုလို့ရှိရင်အာရပါတယ်ဟိုပွဲနီးမှာပဲတွားချုပ်လိုက်ပါမယ်။အာရပါတယ် ready made နေတဲ့ဒါဟာလိုလိုက်ပါမယ်ဆိုတဲ့ဟာမျိုးလေးညီမစိတ်ထဲမှာရှိနေသေးတယ်ပေါ့။အခုတော့ဒီဟာကဟိုအခုချိန်ဒီမှာနိုင်ငံသားပစ္စည်းကလည်းတိတ်ပြီးတော့မဝင်လာတဲ့ကြောင်ငါတို့ကိုကြည်ရင်းဖြစ်ကိုအားပေးနေတဲ့စိတ်တွေလည်းဖြစ်လာတဲ့ကြောင်လဲဆိုတော့ညီမတို့ဒီ local design တွေအတွက်အခွင့်အရေးတစ်ခုတော့ညီမမြင်ပါတယ်။
ဒီ covid ကပေါ့နော်ဒီဟိုအစိုးရရအကောင့်တစ်ခုလို့မြင်တဲ့သဘောပေါ့
ဟုတ်တယ်
နောက်တစ်ခုကဒီ fashion ဆိုတာကဟိုအားလုံးဝိုင်းပြီးတော့ဖန်တီးရတဲ့ဟိုအမှုပညာတစ်မျိုးဖြစ်တယ်ပေါ့နော်ပြောချင်တာကဒီ designer ကဒီဇိုင်းဆွဲပေးတယ်အဲ့ဒါကိုတကယ်ရုပ်လုံးပေါ်လာဖို့အတွက်ကဆက်ချုပ်တဲ့သူတို့ဟိုချယ်ရီတက်တဲ့သူတို့နောက်ဒီပေါ်ချယ်ထိုးတဲ့သူတွေပေါ့နော်စသဖြင့်ပေါ့ဒါ fashion design ပေါ်မှာမူတည်ပြီးတော့မှကျွမ်းကျင်သူတွေကသူတို့အပိုင်းလိုက်ကိုဝိုင်းပြီးတော့ဖန်တီးရတာမျိုးဖြစ်တဲ့အခါကျတော့အခုဒီ covid ကြောင့်မို့လို့ social distancing လုပ်ရတဲ့စည်းကမ်းတွေကြားမှာပေါ့နော်အဲ့ဒါတွေကိုရောဘယ်လိုမျိုးလုပ်နေရလဲဆိုတာရှင်းပြပါလားရှင်
ပုံမှန်အားဖြင့်တော့တို့ကဟိုဟာလေနှစ်မျိုးရှိရပေါ့တချို့ကြတော့လေဟိုအိမ်ကနေပြီးတော့အလုံးလာလုပ်တယ်ပေါ့နော်တချို့ကြတော့လေအစကလေးကမှနေရလာပြီးတော့အဆောင်ထားတယ်များသောအားဖြင့်တော့အဆောင်ထားပြီးကြတဲ့ဟိုဟာညားပါတယ်ဒီဇိုင်နာတွေပေါ့နော်တို့အလုံးသမားတပည့်တွေကိုအကုန်လုံးအဆောင်ထားပြီးအများဆိုအဲ့လိုဖြစ်တယ်ဆိုတော့ခါကြတော့တို့အတွက်ကကြတော့ဟိုအဆောင်ထဲမှာပဲပေါ့နော်စီစီကြတာထားပြီးတော့အထက်မရှိတော့တဲ့အချိန်ကြီးလွန်ခဲ့တဲ့တလလောက်ကတော့နင်းနေ struggle လုပ်ရတယ်ပေါ့ဆိုတော့ဟိုလုံးဝလူတွေကလည်းအပြင်းမထွက်ဘူးဒီအိမ်ကြီးကိုစားလဲစိတ်ဝင်စားအောင်ဆိုတော့ကိုယ့်ဘာကိုမျိုးစုံလေးပေါ့ဘယ်လိုလေးထွင်လို့ရမလဲဆိုတဲ့ဟာမျိုးလေးတော့ရှိတယ်ဒါပေမဲ့ခုနကပြောသလို small medium large နဲ့သွားတာဖြစ်တဲ့အတွက်လာရလဲဧည့်သည်ရဲ့ခန္ဓာကိုယ်အချိုးစားထားရုံတိတ်ပြီးတော့ focus ထားကြမလို့ပေါ့ဟိုကို page ကြီးမှာကြောင်ညာလိုက်တဲ့ဒါ small medium large ဆိုသူတို့စိုက်တဲ့ဟာလေးဝင်လိုက်ကိုကပို့လိုက်အောင်ပဲပေါ့အလုပ်သမားတွေအနေနဲ့ကလည်းကိုယ့်စီမှာအဆောင်မှနေရဖြစ်တဲ့အတွက်order ရတဲ့ဟာလေးကိုသူကချုပ်ထားဒါမှမဟုတ်လေတခါတည်းတန်းပြီးတော့ small medium လာချုပ်ပြီးတော့တင်ထားပေါ့ပြီးတော့ခါကျ order ရတော့ပေးလိုက်ပေါ့
ဆိုတော့အခုဒီ covid ကာလမှာပေါ့နော်လူတွေရဲ့ fashion အပေါ်စိတ်ဝင်စားမှုဟာရောဟိုမြန်မာနိုင်ငံမှာပေါ့ပို့ပြီးတော့တိုးလာတယ်လို့ရောညီမပြောနိုင်လားညီမပြောဘာလို့ဆိုဆော့ဆော့ပြောသလိုဆိုရင်ညီမရဲ့ဒီကိုပိုင် brand နဲ့ရောင်းတာပို့ပြီးတော့အလုပ်ဖြစ်တယ်ပို့ပြီးတော့ဟိုလုံနိုင်တယ်ဆိုတော့ဝယ်ခြင်းတဲ့သူတွေဘက်ကစိတ်ဝင်စားမှုပို့ပြီးတော့ဒီ covid ကာလမှာညားလာတယ်လို့ရောညီမပြောလို့ရလား
covid ကာလမှာတော့ဝယ်တဲ့ဟိုကတော့အရန်တော့မများဘူးဒါပေမဲ့ကိုကထင်ရပေါ့ခုနကပြောသလိုsecond wave မှာတော်တော်လေးညီမဟိုပကြမှာရောင်းပစ်တယ်ပေါ့နော်ပကြမှာဆိုမှပကြမှာလည်းဟုတ်တယ်ဟိုပါပေါ့အိမ်မနေဟုတ်တယ်ဟာမျိုးလေးကြတော့အဲ့အလေးကြတော့ဟို market တစ်ခုကပြန်ရှားတာပေါ့မှာအရင်လိုတော့ designer brand ဆိုတော့ဈေးကြီးရင်လည်းလုံးလုံးမရဘူးပေါ့ဒါကကတော့ local designer လည်းဖြစ်တယ်နော်ပြီးတော့အခုလိုအားလုံးအခက်အခဲဖြစ်နေချိန်မှာကိုကနည်းနည်းလေးတော့ level လေးပြီးပြောတိုက်လုပ်ပြရပါတော့ဒါပေမဲ့အဲ့ဒီဟာလေးကတော့အယောင်ပြတ်တယ်ခုနပြောသလို focus ကအကုန်လုံးဖြန့်ပြီးတော့လုပ်ရပါပေါ့ပွဲတက်ကြီးပဲ office တိုင်းပဲဒီလိုမျိုးနေတူဟိုအလှဝတ်တဲ့ဟာတွေပဲကိုယ်ကြီးလုံးလို့မရတော့ဘူးပြီးညီမဟိုဟာလေးလည်းလုပ်တယ်ခလေးအိတ်တဲ့ဆောင်လေးချုပ်တယ်အဲ့လိုမျိုးလေးပေါ့နော်ထွင်ပြီးလုပ်ရပေါ့ခလေးတန့်လေးချုပ်တယ်အဲ့ဆိုအဲ့ဒါလေးတော့တော်တော်အကျဉ်းဆက်တယ်ပါဆိုတော့ငါတော့ပြင်ခလေးကအိမ်မှာပဲအမေနဲ့နေနေရောအမေရဲ့ကြည့်ပြီးဒီကနေ online နေဝင်ပေါ့အဲ့ဟိုလက်မှုနဲ့ချုပ်လို့ရတဲ့ဟာကညီမထွင်ပြီးတော့မျိုးဆောင်ထွင်ပြီးတော့လုပ်ပြရပေါ့နော်
ဒီ covid ဆိုတာကဘယ်တော့ဓာကြီးကအဆုံးတက်သွားမယ်ဆိုတာလည်းဘယ်သူမှဟိုပြောဖို့ခက်သေးတယ်ပေါ့လေဆိုတော့ရေးရှင်းမှရောညီမတို့ဒီ fashion designer ရဲ့အနေနဲ့ပေါ့နော်အဒီ social distancing စည်းကမ်းတွေကြားမှာဘယ်လိုမျိုးဆက်လုပ်သွားဖို့ရောအစီအစဉ်တွေလုပ်ထားပါလဲရှင
်ညီမတို့အခုပဲဟိုခုနကပဲ designer ဘာတွေနဲ့ညီမတို့အဖွဲ့နဲ့ပြောပြစ်တယ်ပေါ့နော် solution တော့ထွက်လာမှာပါမဟုတ်ဘူးလူတွေကလည်းဒီအိမ်ထဲမှာပဲနေနေရတော့လေထပ်ပေါက်ပေါ့နော်ဒီအဝတ်အစားဆိုတာဟုတ်တယ်ဟိုကတော့ဖြစ်တာပေါ့မလို့အတော့ဘလူးအပ်သေးတယ်ဒါမျိုးတော့ထပ်ပေါက်အနေနဲ့တော့ဝယ်တော့ဝယ်ကြပါခင
်ဂျီမဲလီဖက်ရှင်လုပ်ငန်းကိုတီချောင်းဖန်တီးသူဖက်ရှင်ဒီဇိုင်နာသင်စုထွေးဖြစ်ပါတယ်ရှင်သူကတော့ဖြစ်လာတဲ့ new normal အခြေအနေတက်မှာမြန်မာနိုင်ငံကဖက်ရှင်လုပ်ငန်းတွေပြန်ပြီးလေပတ်လောက်ကင်လာလိမ့်မယ်လို့အကောင့်ဘက်ကမြင်ထားပါတယ်ရှင်ကျွန်မစုမြတ်မောမှာ
Thank you. မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ခြေပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။ကွာလာလူပူပီရဲ့မိုက်ကယ်ဂျက်ဆန်ရဲ့သမီးပဲရစ်ဂျက်ဆန်ကသူ့ရဲ့ပထမဦးဆုံးဒေတပြားကိုထုတ်လိုက်ပါတယ်သူ့ရဲ့တစ်ချို့က alternative ဂီတာပေါ်ပေါ်ဂီတာပုံစံမျိုးဖြစ်ပြီးတော့သူ့ရဲ့တစ်ချို့ကကျွန်တော်မကြိုက်ရင်လည်းရပါတယ်လို့ပြောပါတယ
် if people do enjoy it that would be amazing best case scenario it connects with one person the way Radiohead has connected with me best case scenario
ဒီအလုံးကြိုက်ဖို့ဂျင်းတ်ဖို့တော့လုံးလို့မရဘူးဆိုတာသူသိပါတယ်ဒါကြောင့်မလို့သူ့ရဲ့စိတ်ခံစားချက်အတိုင်းပဲသူလုပ်ချင်တယ်လို့ Paris Jackson က Writer သတင်းဌာနကိုပြောသွားခဲ့ပါတယ်ဒါပေမဲ့သူ့ရဲ့တခြင်းတွေကိုလူတွေကြိုက်ကြပါစီလို့မျှော်လင့်ပါတယ်တဲ့အဖေဖြစ်သူမိုက်ကယ်ဂျက်ဆန်2009ခုနှစ်မှာရုတ်တရက်ဆုံးမသွားခဲ့တော့သူ့ကိုအဖွားဖြစ်သူကမွေးခဲ့ရတာပါ။နိုဝင်ဘာလ13ရက်နေ့ကထွက်သွားတဲ့ Wilted ဆိုတဲ့သူ့ရဲ့တေးတပြားမကတချင်းစစ်တပုတ်ပါဝင်ပြီးတော့ lockdown တို့ repair တို့ collide တို့လိုတချင်းတွေကတော့သူ့ရဲ့ဖေဖေမိုက်ကယ်ဂျက်ဆန်ကွယ်လွန်တော့အရန်ဝမ်းနေပြီးတော့ကျန်ခဲ့ရတဲ့အသက်17နှစ်အရွယ်ကလေးမလေးဘွားကနေနောက်ပြီးစိတ်ကျန်းမာရေးလက်ထိခိုက်မိုးရေဆေးဝါးပြဿနာတွေလည်းရှိခဲ့တဲ့ကြီးကောင်ဝင်ပါကအရွယ်နောက်တော့လူငယ်တဦးဖြစ်လာခဲ့တဲ့သူရဲ့ဖြတ်တန်းခဲ့ရတဲ့ခံစားမှုတွေကိုအဲ့ဒီချင်းတွေမှာထင်ဟပ်စေပါတယ
် I feel like everybody has experienced heartbreak in some form or another and the way this is written it's very specific to my story but it's also vague enough to where I feel like it might be relatable to
kind of everyone ကိုရာငါချင်းခံစားရတာတွေကတော့တစ်ချိန်မဟုတ်တစ်ချိန်ကြုံစားရမှာပါကျွန်မရဲ့ဂီတာကတစ်စုံတစ်ယောက်ရဲ့စိတ်ခံစားချက်ကိုကိုစားပြုပေးနိုင်မယ်ဆိုရင်ကျွန်မတာဝန်ကျေပါပြီလို့ Paris Jackson ကပြောပါတယ် Acoustic guitar တီးရဲ့ Paris Jackson က model တစ်ယောက်လည်းဖြစ်တယ်လို့ရုပ်ရှင်တွေလည်းရိုက်ပါတယ်သူကဒီဂီတာအပိုင်းမှာတော့ဒေသချင်းတွေကိုဖန်တီးရတာကသူ့ရဲ့စိတ်ကျမ်းမာရေးထွက်ပေါက်ဖြစ်ပါတယ်လို့ဆိုပါတယ်ဆိုနေပြင်းပြီးပြည့်ပြင်းခဲ့တာဖြစ်ပါတယ် Soul Guitar R&B Blues Jazz Motown Guitar မျိုးစုံနဲ့ရင်းနှီးခဲ့တာပါသူရဲ့ဖေဖေ Michael Jackson မဆုံးခင်ကဆိုရင်တော့ Genuine Guitar တွေကိုအိမ်မှာတစ်ချိန်လုံးဖွင့်ထားတဲ့ပြီးတော့ရုပ်ရှင်တော်ဝင်တွေနောက်ပြီးတော့ Radio တစ်ချိန်မျိုးစုံကိုနားထောင်ခဲ့ရပါတယ်အခုသူရဲ့တေးတပြားကိုသူရဲ့ဖေဘာပြောမယ်ထင်တယ်လဲလို့မေးကြည့်တော့
If I had to guess it would probably be something along the lines of I love you and I'm happy that you're happy
ဖေဖေကတမီးကိုချစ်တယ်တမီးပျော်နေတဲ့အတွက်ဖေဖေပျော်နေပါတယ်ဆိုတာမျိုးပြောမှာပါလို့ Paris Jackson ကပြောသွားခဲ့ပါတယ်ရှင
် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
it ဒီတက်တော့ရင်းတော့အစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတနေ့လာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာချိန်ထိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီကနေ့မနေ့တင်ပြမယ် EDM အတုံးကတော့
Black Friday Sales
ဖြစ်ပါလိမ့်။စာလုံးပေါင်းကတော့ BLACK Black ကတော့အမေရောက် Friday ကတော့တောက်ကြနေ SALE Sale ကတော့အထူးလျှော်စေးနဲ့ရောင်းတာပေါ့ရှင်အမေရိကန်နိုင်ငံမှာကြီးစုတော်နေ့ကျရောက်တဲ့နိုဝင်ဘာလရဲ့သတုထပ်ပဂျာတာပီးနေ့ဟာနိုင်ငံတော်အားလိုက်ရည်နေ့ဖြစ်ပါလေအဲ့ဒီဂျာတာပီးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးဝယ်သူတွေကရုံးအားလိုက်ရည်ဖြစ်တဲ့ဂျာတာပီးနေ့ဆဲပြီး တောက်ချန်နေခွင့်ယူကစနေတင်းနေနေ၄ရက်အနားယူလေးရှိရမှာအဲ့ဒီအားလက်ချေအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်လျှော်ဈေးတွေကလည်းအပြန်အဆိုင်လျှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်တိုင်ပညာမှာအယောင်ဆိုင်ဆိုင်တင်နေရှုံးပြရင်မြင်းဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်းအမင်းနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်းအမင်းနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါလေ။ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြံနေ့မှာအထူးလျှော်ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Bargain shoppers headed to the nation stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
လျှော်ဈေးနဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတကာဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ချန်နေ့မှာဈေးပေသူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြထွက်တာပါလေ။ခလီကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအစုံအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့ဒိဗေရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Bargain shoppers headed to the nation stores and malls before sunrise this Black Friday.To get specials on everything from toys to widescreen TVs.
ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ချာနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ?
Black Friday sales.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးနဲ့ဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုကြင်ပြပါတော့မယ်ရှင
်။အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာတရားမျှတရေးအတွက်တက်ကြွစွာစောင့်ခြင်းပေးဖို့တန်ဋိဌာန်ချမှတ်ထားပါတယ်။ကမ္ဘာတဝန်းနိုင်ငံသားရေးဝန်ကြီးဌာနတွေထဲမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတမူထူးကြပါတယ်။လူတွေအမြောက်အများရဲရဲဆက်ဆက်နှိတ်ကွက်ခံမှုတွေအတွက်တရားမျှတမှုစောင့်ခြင်းပေးနိုင်ရေးကင်တွယ်ဖို့အထူးယုံတယုံဖွင့်လှစ်ထားပါတယ်လို့ကမ္ဘာတဝန်းပြစ်မှုဆိုင်ရာတရားမျှတရေးယုံအကြီးအကဲတန်းအမတ်ကြီး Mostan ကမကြခင်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာအခုလိုထောက်ပြပါဗျာ
We're talking genocide, war crimes, crimes against humanity and whatever we can do to help prevent
လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုစတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ထောက်ပြပြောဆိုနေတာပါဘယ်ဟာဘယ်ဖြစ်ဖြစ်ဒီလိုမျိုးရက်ဆက်ဆိုးဝါးလာတဲ့တရားဥပဒေမဲ့လောက်ရတဲ့ကိုကာကွယ်ထိန်းချုပ်နိုင်ဖို့ကျွန်တော်တို့တတ်နိုင်တဲ့ဘက်ကကူညီဖို့ဖြစ်ပါတယ်လို့ပြောသွားတာပါ။ကမ္ဘာတဝန်းပြစ်မှုဆိုင်ရာတရားမျှတရေးကိစ္စရပ်တွေနဲ့ဆက်ဆက်တာမှန်သမျှနိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်အစိုးရဌာနတွေအားလုံးကိုသူ့ရဲ့ယုံအဖွဲ့ကရှိသမျှအရင်အမြစ်တွေအသုံးချပြီးကူညီနေပါတယ်လို့တန်အမတ်ကြီးတန်နာပြောပါတယ်
။ Whether it's economic, whether it's diplomatic, whether it's legal,whether is
စီးပွားရေးတန်တမာရေးတရားရေးစစ်ဖက်ရေးရာဘာအရေးပဲဖြစ်ဖြစ်အမေရိကန်အစိုးရအတွက်အသုံးချနိုင်ဖို့တင့်တော်တဲ့အရင်အမြင့်အမျိုးမျိုးနဲ့ပံ့ပိုးဖို့ဖြစ်ပါတယ်ကျွန်တော်တို့ဟာမူဝါဒပိုင်းမှာတာဝန်ယူတယ်လို့ပြောနိုင်ပါတယ်လို့ပြောသွားတာပါလူအမြောက်အများသိကြအောင်ရက်ဆက်စွာနှိတ်ကွပ်သူတွေကိုတရားဥပဒေအရအရေးယူနေတဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးနဲ့အမေရိကန်ကမ္ဘာတဝန်းပြစ်မှုဆိုင်ရာတရားမျှတရေးယုံရဲ့အခြေခံရည်ရွယ်ချက်ချင်းတူညီပါတယ်လို့တန်အမတ်ကြီးတန်နာဆိုပါတယ်။ဒါပေမဲ့အချုပ်အခြာအာဏာပိုင်တဲ့ကိစ္စရလူမျိုးမှာတော့ ICC ထူထောင်ခဲ့တဲ့ Rome Statute ရောမသဘောတူညီစာချုပ်ကိုဘယ်တော့မှအဖွဲ့ဝင်အဖြစ်အမေရိကန်ကလက်မှတ်မထိုးခဲ့ပါဘူး။ကံမကောင်းအကြောင်းမလှစွာပါပဲ။ပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာ ICC ဟာနိုင်ငံတကာမှာအဆိုးဝါးဆုံးပြစ်မှုတွေကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးဖို့တရားရုံးဖွဲ့ပေးထားပေမဲ့မူလရည်ရွယ်ချက်ကနေတွေးဖီခဲ့ပါတယ်။တာဝန်ကိုခြေပုံရမယ့်အစားနိုင်ငံရေးအမျက်ထုတ်ပြီးအာဂတိလိုက်စားတာတွေရှိခဲ့တယ်လို့တန်အမတ်ကြီးတန်နာကြေညာလိုက်ပါတယ်။ တကယ်တော့ကဘာတဝမ်းလူအမြောက်အများသိကြအောင်ရက်ဆက်စွာနှိတ်ကွတူတွေကိုတရားဥပဒေအရအရေးယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုဟာသာဆက်လက်ဦးဆောင်နေပါတယ်လို့တန်အမတ်ကြီးတန်နာပြောပါတယ်
ICC is not the only game in town in terms of international courts.
ပြည်တွင်းရောနိုင်ငံတကာပါဝင်တဲ့တရားရုံးတွေနိုင်ငံတကာတရားရုံးတွေပူးတွဲဒါမှမဟုတ်တရားရုံးရုံးခွဲတွေနဲ့ပတ်သက်လို့ ICC တဖွဲ့တည်းကပဲပါဝင်လှုပ်ရှားနေတာမဟုတ်ပါဘူး။လေဗနွန်ကအထူးခုံရုံး၊ကိုဆိုဗိုကအထူးခုံအဖွဲ့၊ဆီးရီးယားကရက်စက်မှုတွေကိုစုံစမ်းဖို့အချက်အလက်တွေစုဆောင်းနေတဲ့ IIIM ခေါ်နိုင်ငံတကာစုံစမ်းစစ်ဆေးရန်တရာနောက်မြန်မာပြည်ကရက်ဆက်စွာနှိတ်ကွပ်မှုဆွတ်ဆွဲချက်တွေအတွက်တပ်သိအထောက်အထားစုံစမ်းနေတဲ့ IIMM ခေါ်စုံစမ်းစစ်ဆေးရန်တရားတွေကိုအမေရိကန်ကပူးပေါင်းကူညီနေတာပါဒီအရာတွေအားလုံးအတွက်ပံ့ပိုးနေတယ်လို့အထောက်အထားစုဆောင်ရေးအတွက်အကူအညီပေးနေပါတယ်လို့ပြောသွားတာပါကမ္ဘာတဝန်းတရားမျှတရေးစောင့်ခြင်းဖို့အတွက်အမေရိကန်ပြည်ထောင်စုကအဆုံးစွန်စိတ်ပိုင်းဖြတ်မှုနဲ့တန်ဋိဌာန်ချမှတ်ထားပြီးအလုံးအရင်းနဲ့ရက်ဆက်စွာနှိတ်ကွပ်မှုတန်ခံခဲ့ရသူတွေအတွက်ခိုင်မာတဲ့စိတ်ဓာတ်မြင့်တင်ပေးဖို့နဲ့ရည်ရွယ်ချက်အထမြောက်အောင်ကျွန်တော်တို့ရဲ့အရင်းအမြစ်တွေနဲ့တတ်နိုင်သမျှဆက်လက်တိုးချဲ့ဆောင်ရွက်နေပါတယ်လို့တန်အမတ်ကြီးမော့စတန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရစေရှင
် UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အဖြစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါကိုဗစ် -19 ကရောဂါတွေကာဝယ်ဆေးရဖို့ကမ္ဘာတလောစူးစမ်းနေကြချိန်မှာပဲ American ချိဆိုင် Moderna ဆေးကုမ္ပဏီကသူတို့စမ်းတက်နေတဲ့ကာဝယ်ဆေးဟာ 94.5 ရာခိုင်နှုန်းထိရောက်မှုရှိတာတွေ့ရတယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ် American ဆိုတာကျန်းမာရေးဌာန NIH ရဲ့ကူးစက်ရောဂါဆိုင်ရာဌာနနဲ့လက်တွဲပြီးကာဝယ်ဆေးထုတ်လုပ်နေတဲ့ Massachusetts ပြည်နယ်အခြေစိုက် Moderna ဆေးကုမ္ပဏီက COVID-19 ကာဝယ်ဆေးကိုလူတွေနဲ့စမ်းသပ်နေတဲ့နောက်ဆုံးအဆင့် Phase 3အတွက်လူပေါင်း 3,000 နဲ့စမ်းသပ်နေတာဖြစ်ပါတယ်။ Moderna စမ်းသပ်နေတဲ့ကာဝယ်ဆေးဟာအလားအလာရှိတဲ့ဒုတိယမြောက်ကာဝယ်ဆေးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း American အခြေစိုက် Pfizer နဲ့ Germany က BioNTech တို့ပူးတဲ့စမ်းသပ်နေတဲ့ COVID-19 ကာဝယ်ဆေးဟာယာရင်နှုန်း90ကျော်ထိရောက်မှုရှိတယ်လို့ကြေညာခဲ့တာပါ။COVID-19 အတွက်အလားအလာရှိတဲ့ကာဝယ်ဆေးနောက်တစ်မျိုးရလာတာကိုအားပေးကြိုဆိုပေမဲ့ဒီဆေးနဲ့ပတ်သက်ပြီးအချက်အလက်တွေအခုထက်ပိုပြီးသိရဖို့လိုနေသေးတယ်လို့ကမ္ဘာတစ်လုံးဒီရောဂါကူးစက်မှုကလည်းထပ်ပြီးတိုးလာနေတဲ့အတွက်ဒီချိန်မျိုးမှာမပေါ့ဆကြဖို့တပည့်ရှိုးကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကသတိပေးလိုက်ပါတယ်။အခုချိန်မှာနိုင်ငံအများပြားမှာအထူးသဖြင့်ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာဒီရောဂါကူးစက်မှုနှုန်းတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးစနစ်တွေမနိုင်မနှင်းဖြစ်လာနေတဲ့အတွက် WHO ကအထူးစိုးရိမ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာလာမယ့်သတင်းပတ်တွေအတွင်း COVID-19 အတိပြုလူနာအရေအတွက်တိုးလာနိုင်တဲ့အတွက်ပြည်သူတွေကြားသတိထားကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစစ်ကြီးကတနင်္လာနေ့မိန့်ခွန်းမှာပြောပါတယ်။တနင်္လာနေ့နောက်ဆုံးရအစင်းတွေအရမြန်မာနိုင်ငံမှာ COVID-19 အတိပြုလူနာ 9,000 ကျော်ရှိပြီးသေဆုံးသူက 1,599 ဦးရှိနေပါတယ်။ကျန်းမာရေးစနစ်ရဲ့အားနည်းချက်တွေကိုအစိုးရဘက်ကပြုပြင်နေကြောင်းနဲ့COVID-19 ကပ်ဘေးကာလအတွင်းအခြေခံလူလူကြားအသေးစားချင်းဝေပြန်လည်ပိတ်ဆက်မှုကိုဆိုင်းငံ့ပေးရင်အစီအစဉ်ကိုလည်းရှင်းပြခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ New Delhi မှာအခုနောက်ဆုံးတစ်ကြိမ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအဆိုးဆုံးအခြေအနေကိုကျော်လွန်သွားပြီလို့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးကတင်းနှင်းလာနေမှာပြောပါတယ်။တတိယလှိုင်းကိုသတ်မှတ်တဲ့ဒီနောက်ဆုံးအကြော်ကူးစက်မှုကြောင့်အထူးကျန်းမာကုသဆောင်တွေမှာလူနာရီနဲ့ပြည်နေပြီးလူပေါင်းရာနဲ့ချီတည်ဆုံးကြရကနေအခုကူးစက်မှုကတဖြည်းဖြည်းကျဆင်းလာနေပြီဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ဆင်းရဲပါတော့။
This program has come to you from the Voice of America, Washington.